ကမ္ဘာနိုင်ငံတွေကကိုဗစ် -19 ကပ်ရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိုနိုင်ငံဟာတောင်တရုတ်ပြည်နယ်ထဲရေပိုင်တဲ့ချက်တွေကိုတွန်းအားပေးလှုပ်ဆောင်နေတယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါရယ်။ EBLA 22ရက်နေ့ကပြုလုပ်တဲ့ American နဲ့ ASEAN ဖွဲ့ဝင်နိုင်ငံသားဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာဝန်ကြီး Mike Pompeo ကအခုလိုပြောလိုက်တာပါ။တောင်တရုတ်ပြည်နယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ညင်သာထားတဲ့နေပြည်တော်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Vietnam, Brunei, Malaysia, Philippines နဲ့ဣန္ဒိယနိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့ American နိုင်ငံကလည်းတရုတ်ရဲ့ကြေညာချက်ကိုလက်သိခံခြင်းမရှိပါဘူး။ကာယောဂါကိုအာယုံဆိုင်လေးရတာကိုအခွင့်ကောင်းယူပြီးမကြာသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပြည်နယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးရတယ်လို့ဗီယက်နမ်ငါးပန်းသင်္ဘောတစ်စင်းကိုလည်းနှိမ့်ယုတ်ခဲ့ပြီးပင်လယ်ကျောက်တန်းတစ်ခုပေါ်မှာတူတူဒေသနာစကန်တွေတည်ဆောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနဲ့သဘာဝတမ်းတွေဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။